မလေးရှားနိုင်ငံပြည်နှံမှာရဲရဲစစ်စစ်အသက်ခံရတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့ဆွဆွဲခံတာရသူတွေကမြန်မာနိုင်ငံသား9ဦးကိုဆွဲချက်တင်လိုက်ကြောင်းမလေးရှားနိုင်ငံထုတ်သတင်းစာတွေမှာဖော်ပြရေးသားနေပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံပြည်နှံမှာပြီးခဲ့တဲ့2014ခုနှစ်အတွင်းမြန်မာနိုင်ငံသား20ဦးထက်မနည်းအသက်ဖြတ်ခံခဲ့ရတာပါဒီတပ်ဖြတ်မှုတွေနဲ့ပတ်သက်လို့တနင်္လာရှိသူတွေကိုတပ်ဖြတ်ခံရသူတွေရဲ့မိသားစုတွေကတရားလိုလုပ်ပြီးတိုင်ကြားခဲ့တာကြောင့်မလေးရှားအာဏာပိုင်တွေက2014ခုနှစ်ကုန်ပိုင်းမှာဖမ်းဆီးခဲ့ပြီးရုံးတင်စစ်ဆေးရာကနေနောက်ဆက်တွဲဖမ်းဆီးမှုတွေဖြစ်လာပြီးအခုအခါမှာတော့မြန်မာနိုင်ငံသား9ဦးကိုဆွဲချက်တင်ခဲ့တာလို့ဆိုပါတယ်မလေးရှားနိုင်ငံမှာရှိတဲ့မြန်မာရွှေ့ပြောင်းလူသားတဦးကတော့
ဟုတ်တယ်လက်ခံရတဲ့မြန်မာနိုင်ငံသားတွေပဲဒီလေလူကလည်းမြန်မာနိုင်ငံသားတက်တဲ့လူကလည်းမြန်မာနိုင်ငံသားပဲ
မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့အထူးကယုံတွေဖြစ်ပြီးမှမလေးရှားနိုင်ငံမှာလည်းမြန်မာတွေတပ်ဖြတ်ခံရမှုတွေကြုံနေရတာပါဒါပေမဲ့လည်းမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကတန်အရာရှိတွေကတော့မြန်မာတွေတပ်ဖြတ်ခံရမှုဟာမြန်မာနိုင်ငံကလူမျိုးရေးဘာသာရေးပဋိပက္ခဖြစ်စဉ်တစ်ခုတည်းကြောင့်မဟုတ်ဘူးလို့ဆိုပါတယ်မလေးရှားနိုင်ငံမှာမြန်မာတွေရရဲ့ဆက်ဆက်တပ်ဖြတ်ခံရမှုတွေက2014ခုနှစ်အတွင်းမှာခက်ဆိတ်ဆိတ်ဖြစ်လာခဲ့တာပါမလေးအနာပိုင်တွေကတန်တရားရှိသူတွေကိုဖမ်းဆီးခဲ့ပြီးတင်းတင်းကြပ်ကြပ်ကင်တယ်မှုတွေလှုပ်လာပြီးတဲ့နောက်မှာတော့မြန်မာနိုင်ငံသားတွေရရဆက်ဆက်အသက်ခံရတဲ့တည်င်းတွေတိတ်မကြရတော့ဘူးလို့ဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံသားတွေကတော့လုံခြုံမှုမရှိသေးဘူးလို့ဆိုပါတယ်
။ဟုတ်မြန်မာအစိုးရကမြန်မာလူထုမားတွေကိုခြိရောက်တဲ့ကာကွယ်မှုမျိုးပေးနိုင်တဲ့မျိုးပေါ့ခြိရောက်တဲ့ကာကွယ်မှုမျိုးပေးနိုင်ရင်ကိုယ်နိုင်ငံသားတွေကိုဟောလာရင်ဝယ်သားကဲလို့ဆောက်ရှောက်ပြီးတယ်ကျွန်တော်တို့ကတမျိုးဖြစ်ရှိရပါဘူးအခုကကျွန်တော်တို့မှာမလေးရှားမှာနေရတာတကယ်တော့မြန်မာလူထုမားတွေအတွက်ဘာဥပဒေမှမရှိဘူးကိုယ့်အနေနဲ့ကိုတိရှောင်နေနေရတာ
မလေးရှားသတင်းစာတွေမှာတော့တရားခဏ်နေအဖြစ်ဆွဲချက်တင်ခံရသူမြန်မာနိုင်ငံသား9ဦးရှိကြောင်းပြောဆိုထားပါတယ်သူတို့ကတော့ဘိုင်လေးမိုဟာမက်မဂူလန်မိုဟာမက်ရဖစ်ဟာဘီဘူလာယာဆင်စိုးမောင်မောင်အလီစတဲ့9ဦးဖြစ်ပြီးသူတို့တဲကအများစုဟာအစ္စလမ်ဘာသာဝင်များဖြစ်ကြပါတယ်။အဲ့ဒီ9ဦးတဲက3ဦးဟာလူတက်မှုတွေကိုနှစ်ကြိမ်ကျူးလွန်ကြောင်းစစ်ဆေးတွေ့ရှိရတဲ့အတွက်နောက်ထပ်ဆွဲချက်တင်ခံရမှုတွေလည်းရှိတယ်ဆိုပြီးမလေးရှားသတင်းတွေမှာဖော်ပြထားပါတယ်။မလေးရှားသတင်းစာတွေမှာတော့2014ခုနှစ်အတွင်းမလေးရှားနိုင်ငံမှာလူတက်မှု50ကျော်တဲကမြန်မာနိုင်ငံသားအသက်ခံရမှု18မှုရှိပြီးရရဆက်ဆက်ဥကောင်းနဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေပိုက်ဖြတ်တက်ခံရမှုတွေကြောင့်ဘယ်နိုင်ငံသားမှမသိတဲ့လူ၁၂ဦးရှိတဲ့အကြောင်းဖော်ပြထားပါတယ်။အခုလိုမျိုးမြန်မာနိုင်ငံသားတွေကိုတက်ဖြတ်မှုနဲ့ဆွဲချက်တင်ခံရသူတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံမြန်မာတန်ရုံးကတန်အရာရှိတဦးကတော့အခြေအနေတွေမသိရသေးကြောင်းပြောဆိုခဲ့ပါတယ်။တက်ဖြတ်ခံရမှုနဲ့ပတ်သက်လို့မြင်းမြန်းခဲ့ရမှာလဲအထောက်ထားမဲ့တွေဖြစ်တာကြောင့်မြန်မာနိုင်ငံသားတွေဖြစ်တယ်ဆိုတာအတိမပြုတ်နိုင်ကြောင်းမလေးရှားမှာရှိတဲ့မြန်မာတန်ရုံးကပြောလို့ရှိတာပါ။မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတိမ့်နဲ့ချီနေထိုင်နေပြီးတရားဝင်ကတရားမဝင်မှာအလုပ်လုပ်နေကြတာပါတရားမဝင်ဖြစ်နေသူတွေဟာနိုင်ငံကိုလက်မှတ်ရှိပြီးပါမစ်မရှိတာတွေကြောင့်တရားမဝင်နေထိုင်သူတွေဖြစ်လာရတယ်လို့လည်းပြောပြကြပါရဲ့ရှင်